လျှပ်နိုင်ငံမျိုးတော်မှာအင်္ဂါနေ့ညတုန်းကလူများပြားတိုက်ဆုံးခဲ့တဲ့ဘုံချဲတက်ခတ်မှုဟာဆရာစုမှုမျိုးနဲ့ကြောင့်ကုလသမဂ္ဂကပြောလိုက်ပါတယ်တက်ခတ်မှုကြောင့်လူ44ယောက်တည်းမနေ့တိုက်ဆုံးပြီးတိုက်ဆုံးသူရေထွေးဟာ55ယောက်လောက်ထိရှိရဲ့အကြောင်းလဲသတင်းတွေထုတ်ပေါ်နေပါတယ်တက်ခတ်မှုကြောင့်ရတဲ့ထရီပိုလီမျိုးတော်စင်ကြေကုန်းကစင်တင်စကမ်းမှာတော့တညာလုံးစားတောင်းတဲ့ရေပြက်လက်မှုတွေကြောင့်ရတဲ့အသက်မစီချန်နေသူတွေကဆိုဆဲစစ်ဆေးသူတွေဒီနေ့ပြည့်စုံရရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်တိုက်ဆုံးသူရဲ့အလောင်းတွေကိုတော့ရင်ဝိုင်းရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေသလိုဒရီလေးမင်းမျောနေသူတွေပါဝင်ဒဏ်ရာသူတွေကိုတော့စေယုံမှာကုသပေးထားပါတယ်ဒီမနေ့ည7နာရီခွဲလောက်မှာဘုံချေတက်ခက်ခဲတာဖြစ်တဲ့အကြောင်းလဲအသက်မစီချန်သူတွေကပြောဆိုခဲ့ကြသလိုဒီမတိုင်ခင်သတင်းပတ်တီမှာတော့လည်းထိတ်သိမ်းစကန်အပေါ်မှာအဝေးထင်းကျွင်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်လေကြားအနော်နေကတော့နိုင်ငံရှိတိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်တာကိုတိစ္ဆာခန်နဲ့တပ်ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြပါစစ်ကောင်းဆောင်ဟက်တာကိုတိစ္ဆာခန်နဲ့တပ်ဖွဲ့ရဲ့ယူရိုမှာချိန်ဆိုင်ထားတဲ့နိုင်ငံကအတိမတ်ပြုလေဗာလီဗီးယားဆူရရဲ့တပ်ဖွဲ့နဲ့တပ်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ